မှာတိုယိုတာကားကုမ္ပဏီကခေတ်ခေတ်ကြီးမျိုးစစ်တစ်ခုဆောက်တော့မယ်နော်ကိုသားညိုကြည့်ရတာတော့နေတင်စရာပဲ
အထင်ကြီးဖူဂျီတောင်ကြီးရဲ့ခြေရင်းမှာအနာဂတ်မျိုးစစ်ကိုဆောက်ပါတယ်မသိမှာမော185အီကကျဲတဲ့ဒီမြင်းနေရာပေါ်မှာလူကြီး2000လောက်စနေလို့ရမယ်မျိုးစစ်ကိုဆောက်မှာဆိုတော့ဘယ်လိုလူတွေနေမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲ
ရှင်းနေ2021ခုနှစ်မှာစားဆောက်မယ်မျိုးစစ်ကို Woven City လို့ Toyota ကနာမည်ပေးထားတယ်လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကားကြီးတစ်ခုလို့သဘောထားဆောက်မယ်မျိုးစစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းတူမဲ့ရင်တွေတုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွယ်ကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတဲ့ Toyota ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ Akio Toyota က Las Vegas မှာလုပ်တဲ့ CES Electronic ကုန်စည်ပြပွဲကြီးမှာဒီမျိုးစစ်ဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောသွားတယ
် Everyone wants to know when will cars truly drive themselves when will they know what I'm thinking when will they fly and more importantly
ကားတွေကဘရော့တူတူလိုကောင်းပါလေကိုပါတွေးနေလဲဆိုတာကားကဘရော့စီမှာလဲကောင်းမြင်မှာပြန်နိုင်တဲ့ကားတွေဘရော့ပေါ်လာမှာလဲစရုပ်ကြီးလိုအသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှာလဲဆိုတာကိုလူတိုင်းသိချင်နေကြပါတယ်စရုပ်ကြီးတို့ပုံစံပြောင်းသွားမယ် Toyota ကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူးဒါပေမဲ့တစ်ခုနဲ့တစ်ခုဆက်တွယ်ချိတ်ဆက်တဲ့ဤပညာမောင်းတူမဲ့ရင်ဤပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေးရောရှက်သွားလာနိုင်မယ်ဤပညာသက်စစ်တာအသုံးဤပညာမျိုးလိုအနာဂတ်ဤပညာတွေကို Toyota ကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်ဒီဤပညာတွေပေါင်းပြီးအတူကောက် case လို့ကျွန်တော်တို့ခေါ်ပါတယ်
27ရာစုအနာဂတ်မျိုးတစ်မျိုးဖြစ်မယ်လို့ Toyota ပြောတဲ့မျိုးတက်မှာအိမ်တိုင်းကို smart home နည်းပညာတွေနဲ့စောက်ထားပါတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နေဆာဒူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အိမ်ဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ artificial intelligence AI ဉာဏ်ရည်တုနည်းပညာနဲ့ sensor တွေတပ်ထားမှဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစားအလိုလိုသိနိုင်မယ်လုံးချာရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စီမယ်တဲ့
တာမန်လူတွေပြင်ရှစ်ပြင်းမီးပညာတွေတည်ထွင်မဲ့သူတွေတူတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ငင်ရတုအခြေခံနဲ့ဆက်တွေ့ကြတားဆတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလာဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးတက်လို့ရတဲ့ရွယ်ချက်တစ်ခုကရှစ်ပြင်းဆက်တွေကိုတည်ထွင်နေတဲ့အချိန်ထဲမှာပဲစမ်းသပ်အသုံးချပြီးတော့လက်တွေ့မှာတကယ်အသုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေးလာဖို့ဖြစ်တာဟုတ်
ပြောရမယ်ဆိုရင် Woven City ရှေ့ပြေးမျိုးတက်ကိုအစမ်းတက်ခံမျိုးလို့လည်းပြောရင်မမှားဘူးရှင်။ Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
။ Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology.
ဘောင်းတူမဲ့ရည်မီးပညာတွေစက်ရုပ်တွေခုနှစ်တခုချိတ်ဆက်ထားတဲ့ Smart Home မီးပညာတွေ AI ဉာဏ်ရည်တုမီးပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားဤပညာတွေကိုသူတေတီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ်
။ Toyota ရဲ့ရှေ့ပြေးမျိုးတက်မှာနောက်ထူးတာတစ်ခုကစက်စစ်တာကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမော။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell ဤပညာလက်စစ်တာအားတွေနဲ့မြို့ကိုလေပတ်မှာ။နောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသက်သားတွေကိုတုံးပါစစ်သားတွေတစ်ခုနဲ့တစ်ခုအံဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်စောက်လို့ရည်ဤပညာကိုတုံးပြီးတော့စောက်မှလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်ရှောက်ရည်ကိုရှေ့လန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းနေထူးညဉ့်ညမ်းစီတဲ့ကာဗွန်တန်းငွေလုံးဝမထွက်အောင်လို့ချိတ်ဆက်ကားတွေကိုပဲတုံးမယ်။နောက်အများသောရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။မြို့တဲ Woven City ကိုဒန်မတ်နိုင်ငံကကဘာကျော်ဘီတုကဘျာခ်အင်ဂန်စ်ကဒီဇိုင်းဆွဲစောက်ပေးမှာပါ။သူ့ရဲ့ဒီဘျာခ်အင်ဂန်စ် Group ဘီတုကအဖွဲ့ဆိုရင် Google ကုမ္ပဏီရုံးတော်များများနဲ့နယူးယောက်မြို့က World Trade Center တည်ကြီးဖြစ်တဲ့ Two World Trade Center ကြီးအပါအဝင်ကမ္ဘာတဝန်းအထင်ကြီးအဆောက်အဦတွေကိုဒီဇိုင်းဆွဲဖန်တီးပေးခဲ့တာကိုသားမျိုးရ
။အရှင်ကောင်းနေတဲ့ဤပညာသစ်တွေနဲ့ဒီမနာလိုချင်စရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့တကြီးတစ်ခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းစိတ်ကိုထူးခြားရတဲ့။ဒီကနေ့ကမှမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေလို့ဖြစ်တယ်။ဒါကြောင့်မို့မြို့တမှာတော့အသေးချာအစီအစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစာ၃မျိုးခွဲထားမယ်လို့ဘိသုကာပြကပြောရက
ြ The first type is about transportation and every vehicle is autonomous with zero emissions and three trees create the necessary distinction between people and vehicles The second type of
မှာလမ်းမျိုးစာကမော်တော်ယာဉ်တွေသွားနိုင်တဲ့လမ်းမျိုးပါမောင်းမြင်တဲ့ယာဉ်ကနေကာဗွန်တန်းငွေလုံးဝမထွက်တဲ့ကားမျိုးတွေသွားနိုင်တဲ့လမ်းမျိုးပါလူသွားလမ်းနဲ့ကားလမ်းတွေကိုလည်းစစ်ပင်နေနဲ့ခွဲထားမှာပါဒုတိယလမ်းမျိုးစာကတော့ခြေချင်းလျှောက်တူတွေ အနည်းငယ်တွေပဲသွားလာလို့ရမယ်မြို့ပြလမ်းမျိုးဖြစ်ပါတယ်တတိယလမ်းမျိုးစားကြရင်တော့လူသားလမ်းပဲပါတယ်ပန်းကြံကြီးဖြစ်မှာပါမြို့ရဲတနေရာကနေတနေရာကိုချေချင်းလျှောက်သွားနိုင်အောင်လမ်းတွေနဲ့ဆက်ထားမဲ့ပန်းကြံကြီးပ
ါ Toyota ကားကုမ္ပဏီရဲ့ခေတ်ရှည်ပြည်မြို့တွေမှာမောင်းသူမဲ့ရှင်လေးတွေကိုလည်းနေရာအနှံ့မြင်တွေ့ရဖို့ရှိတဲ့ကိုသားညုံရ2018ခုနှစ်ထဲက Toyota မိတ်ဆက်ထားတဲ့ e-Balance ဆိုတဲ့ရှင်လေးတွေလေလုံးဝရှင်မောင်းမပါတဲ့ပြက်စစ်ကားလေးတွေအတုံးပြည့်ရဲ့ပုံစံပေါ်မှာမူတည်ပြီးတော့ကားအမျိုးအစားအခြေသေးဖြစ်သွားမှာပုံစံကတော့ဗိမ့်တက်ထားတဲ့ကုန်တက်တာလေးတွေနဲ့တူတယ်
။အဲ့ဒီရင်မောင်းမပါတဲ့လက်စစ်ကားလေးတွေကိုပုံစံမျိုးစုံအတုံးပြည့်နိုင်အောင်လုပ်ထားမှာ။ဘတ်ကားအနည်းနဲ့လည်းတုံးလို့ရတယ်၊ကုန်တင်ကားလိုလည်းတုံးလို့ရတယ်၊ဈေးဆိုင်တွေစားတောက်ဆိုင်တွေလိုလည်းတုံးလို့ရပါတယ်။ရွေလျားဆေးကန်းလိုလည်းတုံးရင်တုံးနိုင်တယ်၊ဝယ်ဆောင်မှုပေးတဲ့အပေါ်မှာမူတည်ပြီးတော့ကားရွေအခြေသေးဖြစ်တာလည်းကွာမင်းမသိမှာပါလေ။
ရှင်မောင်းမပါပြက်စစ်တားအနဲ့မောင်းရတဲ့ဒီနီးမျိုးစုံဝန်ဆောင်မှုပေးနိုင်ရင်မဲ့ရင်မျိုးကိုအနာဂတ်မှာတွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွ ီပက်လက်ကားလေးတွေကိုစမ်းသပ်တဲ့အနေနဲ့သုံးမယ်ဆိုတာကြိုတင်ခန့်မှန်းလို့ရနိုင်တဲ့ကိုသားညုံရ
2021မှာစဆောင်မဲ့ Toyota ရဲ့ဒီမျိုးတက်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာ Toyota ကြီးကဲ Akio Kurin ကလည်းသဘောပေါက်တယ်။ဒါပေမဲ့တိကျတာကတော့မြို့ပါနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဦးစားပေးတည်ဆောက်မဲ့ဒီမျိုးတက်စီမံကိန်းကတိုတာကုမ္ပဏီတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်ကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားရပြန်
။အနာဂတ်နည်းပညာတွေကိုတည်ထင်ဖန်တီးတဲ့မြို့တက် Woven City ကို၈နှစ်စဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်တယ်လို့တော့ပြောတာပဲ။နည်းပညာအသစ်တွေပေါ်ရင်ပေါ်လာတယ်လို့ဆက်ဖန်တီးနေတဲ့မြို့ဖြစ်လို့ဘယ်တော့မှပြီးမဲ့မြို့မဟုတ်ဘူးလို့လည်းဆိုရဲ။ဒီမြို့မှာလူ၂000လောက်စားနေနိုင်တယ်ဆိုတော့ဘယ်လိုလူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမျိုးတက်မှာနေနိုင်ဖို့ဘလောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကဆတော့မဆောက်ရသေးတော့အိမ်တိမ်သေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota ကုမ္ပဏီတာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတက်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင်။